ဂျာမနီနိုင်ငံကယူကရိန်းကိုကူညီပေးဖို့ဒီကနေ့ဂျာမနီလွှတ်တော်ကိုပြောကြားတဲ့မင်းငွန်းထဲမှာယူကရိန်းသမ္မတဗလိုဒီမီဇယ်လင်စကီကတောင်းဆိုလိုက်ပြီးလွတ်မြောက်မှုနဲ့ချုံနောင်ခံရမှုနှစ်ခုကြားမှာတတိုင်းတိဆောက်ကာယံခံထားရတယ်လို့ဖြစ်နေကြောင်းဂျာမန်လွှတ်တော်အမတ်တွေကိုပြောကြားလိုက်ပါတယ်ယူကရိန်းနိုင်ငံတဲချနေတဲ့ဘုံတလုံးတိုင်းမချလိုက်နိုင်တဲ့ဆုံးဖြတ်ချက်တိုင်းဟာအဲ့ဒီတတိုင်းကိုပုံမကြီးထွားစေတယ်လို့ဗီဒီယိုကတစ်ဆင့်ပြောကြားတဲ့မင်းငွန်းထဲမှာသမ္မတဇယ်လင်စကီကထပ်သွင်းပြောကြားခဲ့ပါတယ်ရုရှားကတန်းငွေတွေယူကရိန်းကိုဖျက်ပြီးဂျာမနီနိုင်ငံထဲကိုတင်သွင်းမဲ့ Nord Stream 2 pipeline စီမံကိန်းကိုလည်းသမ္မတဇယ်လင်စကီကဝေဖန်လိုက်ပြီးယူကရိန်းရဲ့လုံခြုံရေးတဲ့သူ့နိုင်ငံရဲ့စီးပွားရေးကိုဦးစားပေးဆုံးဖြတ်ခဲ့တယ်လို့ပြည်တင်ပြောကြားလိုက်ပါတယ်။အဲ့ဒီ Nord Stream 2 pipeline ဟာစစ်တိုက်ဖို့အတွက်ရုရှားဘက်ကကြိုတင်ပြင်ဆင်တဲ့လုပ်ရအစိတ်ပိုင်းဖြစ်တဲ့အတွက်အဲ့ဒီ pipeline မဖောက်ဖို့ယူကရိန်းကဂျာမနီကိုတိုက်တွန်းခဲ့တယ်ဆိုတာကိုလည်းဒီကနေ့ဂျာမန်လွှတ်တော်အမတ်တွေကိုပြောကြားတဲ့မင်းငွန်းထဲမှာသမ္မတဇယ်လင်စကီကထပ်သွင်းပြောကြားခဲ့ပါတယ်အခုတော့အဲ့ဒီ pipeline စီစဉ်ဟာပြတ်သွားခဲ့ပါပြီရုရှားတွေသိမ်းပိုက်ထားတဲ့ယူကရိန်းနိုင်ငံတောင်ပိုင်းကမာရီယိုပိုမြို့မှာစစ်ဘေးရှောင်သူတွေရာနဲ့ချီပြီးပုန်းခိုနေတဲ့ဖျားကြောင်တွေကိုမနေ့ပုထုနေ့ကရုရှားကဘုံကျဲတိုက်ခတ်လိုက်ပြီးတဲ့နောက်ဒီကနေ့မှာကယ်ဆယ်ရေးလုပ်ငန်းတွေကိုဆက်လက်ဆောင်ရွက်နေပါတယ်အဲ့ဒီဖျားကြောင်တွေမှာစစ်ဘေးရှောင်ပုန်းခိုနေသူတွေတဲ့ကလေးငယ်တွေလည်းအများအပြားပါဝင်တယ်လို့ဆိုပါတယ်အခုချိန်ထိတော့ဘယ်နှဦးသေဆုံးလဲဆိုတာကိုမသိရသေးပါဘူးခင်ဗျာ